မွေးရရာစာနော်ခန်းတဲ့သူ့ရဲ့ဒီကိုင်းဝင်တွေကိုတရုတ်ကတည်ရန်အပြစ်ပေးထားတဲ့အပေါ်မှာအယူခံဝင်တာကိုတရုတ်နိုင်ငံအထက်တရားရုံးကနေပြီးတော့ပယ်ချလိုက်ပါတယ်။တရားရုံးရဲ့တည်ရန်စီရင်ဆုံးဖြတ်ချက်ဟာမှန်ကန်မျှတမှုရှိတယ်လို့လည်းအထက်တရားရုံးကနေဆုံးဖြတ်ခဲ့ပါတယ်။ဒီကြောင့် Writers သတင်းရဲ့ရေးသားပေးပို့ချက်ကိုတော့ကိုသားညုံကတင်ဆက်ပေးမှာပါရှင်။
တရုတ်နိုင်ငံကနေပြီးတော့ပြစ်ဒဏ်ချမှတ်ခံထားရတဲ့မွေးရရာစာနော်ခမ်းအပါဝင်သူ့နောက်လိုက်နောက်ပါ6ဦးရဲ့ယူခံမှုကိုတရုတ်နိုင်ငံအနောက်တောင်ပိုင်းတရားရုံးတစ်ခုကနေပြီးတော့အခုဗိုလ်တုံးနေမှာပယ်ချလိုက်တာပါတရုတ်နိုင်ငံသား73ဦးကိုတပ်ဖြတ်မှုနဲ့မွေးရရာစာနော်ခမ်းနဲ့သူ့ရဲ့နောက်လိုက်3ဦးကိုတရုတ်တရားရုံးကနေပြီးတော့ပြီးခဲ့တဲ့နိုဝင်ဘာလကနေပြီးတော့တည်ထောင်ပြစ်ဒဏ်စီရင်ခဲ့ပါတယ်မွေးရရာစာနော်ခမ်းဟာတရုတ်မြန်မာလော်ထိုင်းစရတဲ့ဒီ20ကျော်မဲခေါင်မျိုးတစ်လျှောက်မှာကျင်းလည်လှုပ်ရှားခဲ့တာဖြစ်ပြီးတော့နေဇက်ကမက်ခေါင်မြစ်ထဲမှာပဲတရုတ်သမောသား73ဦးကိုတပ်ဖြတ်ခဲ့မှုနဲ့တရုတ်အာဏာဝင်တွေကသူတို့ကိုလူရှိခဲ့တာပါ။ဒါကြောင့်မလို့မက်ခေါင်မြစ်တကြောမှာလှုပ်ရှားနေတဲ့မွေးရာစာနော်ခမ်းရဲ့ဂိုင်းကိုနှိမ်နှင်းပြီးတော့အဖွဲ့ဝင်တွေကိုဖမ်းဆီးဖို့တရုတ်ဘက်ကနေပြီးတော့ပတ်ဝန်းကျင်နိုင်ငံတွေနဲ့ပါပူးပေါင်းပြီးတော့ဆက်သွယ်ဆောင်ရွက်ခဲ့ပါတယ်။တရုတ်တရားရုံးကနေပြီးတော့နော်ခမ်းအပါဝင်4ဦးကိုတည်တံစီရင်ချက်ချမှတ်ခဲ့ပြီးတော့နောက်ထပ်2ဦးကိုတော့ဆိုင်းငံ့တည်တံချမှတ်ပါတယ်။တရုတ်နိုင်ငံမှာဆိုင်းငံ့တည်တံဆိုတဲ့သဘောကတော့နောက်ပိုင်းကျရင်တော့ထောင်ဒဏ်တသက်တကျွန်းပြစ်ဒဏ်ကိုပြောင်းလဲလေးရှိပါတယ်။ဖမ်းဆီးခံရတဲ့မွေးရာစာနော်ခမ်းရဲ့ဂိုင်းဝင်6ဦးမြောက်နောက်ဆုံး2ဦးကိုတော့ထောင်ဒဏ်10နှစ်အမိန့်ချမှတ်ခဲ့ပါတယ်။ဒီဖမ်းဆီးပြစ်ပေးခံသူ6ဦးစလုံးဟာလူသတ်မှုတရားမဝင်မွေးရေးစေဝါရောင်းဝယ်ဖောက်ကားမှုနဲ့ဒီပြန်ပေးဆွဲမှုတွေနဲ့ဆွဲချက်တင်ခံခဲ့ကြရတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကဒီမက်ခေါင်မြစ်ထဲမှာတရုတ်ကုန်သင်တင်မောနှစ်ဆင်းကိုနော်ခမ်းနဲ့အဖွဲ့တွေကဖမ်းဆီးပြန်ပေးဆွဲခဲ့ကြရတာဖြစ်ပါတယ်။အဲ့နောက်ပိုင်းဒီတမောပေါ်ပါလာတဲ့တရုတ်တမောသား73ဦးကိုတပ်ဖြတ်ခဲ့ကြပါတယ်။ဇန်နဝါရီလတုန်းကရိုက်တာသတင်းဌာနရဲ့စုံစမ်းတွေ့ရှိချက်တစ်ခုမှာတော့လူအလုံးမဟုတ်တာတော့မှတမောသားအချို့ဟာသူရဲ့တမောနဲ့ထိုင်းနိုင်ငံဘက်ကျန်းအထိကိုဖြတ်ကျော်ခဲ့ကြပြီးထိုင်းနိုင်ငံဘက်ကျန်းရောက်တော့မှတပ်ဖြတ်ခံရတယ်။နောက်ရေထဲကိုပြစ်ချခံခဲ့ရတယ်လို့ဆိုထားပါတယ်။ဒီအမှုနဲ့ပဲနော်ခမ်းနဲ့သူရဲ့နောက်လိုက်အလုံးတရားခံ6ဦးတို့ကိုတရုတ်နိုင်ငံကနေပြီးတော့နိုဝင်ဘာလတုန်းကပြစ်ဒဏ်တွေအသီးသီးချမှတ်ခဲ့ပါတယ်။ပြစ်ပေးခံသူ6ဦးစလုံးကတော့သူတို့ဟာဒီတပ်ဖြတ်ခံသူတွေရဲ့မိသားစုတွေကိုတရုတ်ယွမ်6တန်းအမေရိကန်ဒေါ်လာ9သိန်းကျော်ရောကြီးပေးခဲ့ပြီးဖြစ်တယ်ဆိုပြီးတော့သူတို့ရဲ့ပြစ်ဒဏ်အပေါ်မှာတက်ညစဉ်းစားပေးဖို့တရုတ်ရဲ့အထက်တရားရုံးကိုယူခံဝင်ခဲ့ကြတယ်လို့တရုတ်စူရပိုင် CCTV ရုပ်သံမှာလွှင့်ထုတ်ကြေညာပါတယ်။အဲ့ဒီအယူခံမှုကိုတော့တရုတ်နိုင်ငံရဲ့ယူနန်ပြည်နယ်အထက်တရားရုံးကနေပြီးတော့ဒီဇင်ဘာလ20ရက်နေ့မှာကြားနာခဲ့ပြီးအခုဒီကနေ့ဗိုလ်တုံးနေ့မှာတရားသူကြီးချုပ်စန်းဂျီကနေပြီးတော့နောက်ဆုံးစီရင်ချက်ချခဲ့တာကိုတရုတ်ပိုင် CCTV ကနေပြီးတော့ကြေညာသွားပါတယ
်။量刑适当，判赔合理，全案审判程序合法。
ဒီစီရင်ချက်ဟာလျော်ကန်မျှတမှုရှိပါတယ်။မူလတရားကြားနာစီရင်မှုတွေဟာလည်းဥပဒေကြောင်းအရညီညွတ်ပါတယ်ဆိုပြီးတော့တရားသူကြီးချုပ်စန်းကတရားရုံးမှာကြေညာသွားတာဖြစ်ပါတယ်။အဓိကတရားခံဖြစ်တဲ့မူရီယာဇာနော်ခန်းကိုလောနိုင်ငံကဖမ်းဆီးမိခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့မေလအတွင်းကပဲတရုတ်နိုင်ငံဘက်ကလွှဲပြောင်းပေးခဲ့ပါတယ်။တရုတ်တမောသားတွေအမြောက်များအခုလိုမျိုးတပ်ဖြတ်ခံရတဲ့ကိစ္စဟာတရုတ်နိုင်ငံရဲ့ခေတ်သစ်ပင်လယ်ရေကြောင်းသမိုင်းမှာတရုတ်တွေအသေးအပြောက်အများဆုံးအဖြစ်အပျက်တစ်ခုဖြစ်ခဲ့ပါတယ်။ဒါကြောင့်မလို့လဲဒီအဖြစ်အပျက်ကြောင့်မလို့တရုတ်ဟာသူ့ရဲ့နေဆက်မြစ်ကြောင်းတွေမှာလက်နက်ကင်လူညုံရေးကင်းလှည့်တမောတွေကိုချထားခဲ့ရတဲ့အခြေအနေထိပါရောက်လာခဲ့ပါတယ်။အမှုဖြစ်ခဲ့တဲ့မဲခေါင်မြစ်ကြောဟာတရုတ်နိုင်ငံကနေပြီးတော့ရှစ်တောင်အရှဘက်ကိုဖျက်ဆီးတာပါ။အဲဒီမှာမြန်မာနေဆက်ကိုဖျက်ပြီးတော့ထိုင်းနဲ့လောနိုင်ငံကိုဝင်ပါတယ်။မွေးရရာစာနော်ခမ်းတဲ့အဖွဲ့ဟာအဲ့ဒီမြစ်ကြောတစ်လျှောက်မှာတင်မောတွေကိုတိုက်ခိုက်ပြန်ပြီးဆွဲခဲ့တာဖြစ်ပြီးတော့မက်ခေါင်မြစ်ကြောတရားမဝင်မွေးရကုံတွေမှုမှလည်းပါဝင်ပတ်သက်တယ်လို့ဆွဆွဲခံခဲ့ရပါတယ်ခင်ဗျာ